Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေကြပါရည်လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ25ရက်ကြာသပတေးနေ့ညနေခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ 6:00 AM ထိလိုင်းနူမီတာ 16.25 ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတောင်းဝူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့နယူးယောက်မှာဖောက်ခွဲပစ္စည်းပါဝင်တယ်လို့တန်ရရှိရဲ့ထုတ်ထုတ်ဒီနေ့နောက်ထပ်သတင်းစီရမိတဲ့အကြောင်းရတက်ဖွဲ့ကပြောပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူဖို့ပြတ်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရတဲ့ပေါ်ပေါက်လာနိုင်တဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့အကြီးအကဲကသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုပြန်လဲရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်လုပ်ငန်းမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလာမှာပါလဲ
session ကြည့်မယ်ဆိုရင်ကျွန်တော်ဒီကခံရမှာကအထည်ချုပ်လုပ်ငန်းရှိလာမယ်ပေါ့နော်တော်တော့အဲ့တော့အထည်ချုပ်လုပ်ငန်းကမှာအလုပ်လုပ်နေတဲ့ဒီအမျို
းဒီအကြောင်းသတင်းပေးပို့ခြင်းနဲ့အတူကုလသမဂ္ဂလူညွန်ရေးကောင်စီမှာမနေ့တုန်းကမြန်မာပြည်ဆိုင်ရာအကြောင်းအနေနဲ့ပတ်သက်လို့အခြေတင်ဆွေးနွေးခဲ့ကြတဲ့ကိစ္စတွေကိုတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
နယူးယောက်မြို့မန်ဟတ်တန်အောက်ပိုင်းရပ်ကွက်မှာမတင်ကားစရာထုတ်ထုတ်ကိုဒီနေ့စောရင်မှပဲတင်စီရမိတဲ့အကြောင်းရတက်ဖွဲ့ကပြောလိုက်ပါတယ်တင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေကိုပြီးခဲ့တဲ့ရက်ကပေးပို့တဲ့ထုတ်တင်တဲ့စင်တူရဲ့ထုတ်ထုတ်ကိုတော့ဟောလိဝုဒ်ရုပ်ရှင်သရုပ်ဆောင်ရောဘတ်ဒေနီရိုပိုင်ဆိုင်တဲ့စားတောက်ဆိုင်ကိုလိမ့်မှုထားတဲ့အကြောင်းလဲရက်တက်ဖွဲ့တာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြနေပါတယ်တင်စီရမိတဲ့ထုတ်ကိုတော့စစ်ဆေးဖို့ကာဒစင်းနဲ့တည်ဆောင်သွားပါတယ်အမေရိကန်ဆိုရအစင်းမြင့်ရရှိဟောင်းနေတဲ့လက်ရှိတာဝန်ထမ်းဆောင်နေသူတွေချို့ပြင်အမေရိကန်ရုပ်သံ CNN နယူးယောက်ရုံးချုပ်ကိုဖောက်ခွဲပစ္စည်းတွေစားလိုက်ကနေပေးပို့ခဲ့တဲ့သူကိုစုံစမ်းစစ်ဆေးသူတွေပေါ်ထုတ်ဖို့ကြိုးပမ်းနေကြမှာပဲအခုနောက်ထပ်မတင်ကားစရာထုတ်ထပ်မံတွေ့ရှိခဲ့တာပါ။ဒါမှမဟုတ်ဘရက်ကိုဘာမှနိုင်ငံခြားရေးဝန်ကြီးရောဟီလာရီကလင်တန်နဲ့တခြားထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေထံကိုပိုက်လုံးနဲ့လှုပ်ထားတဲ့လက်လုပ်ပုံးတွေစာရိတ်ကနေပေးပို့ခဲ့သူကိုစုံစမ်းဖော်ထုတ်နိုင်မှုအမြင့်ဆုံးဦးစားပေးဖြစ်သတ်မှတ်ထားကြောင်းလည်းအမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးပြုသူ FBI ကခရစ်စတိုဖာရေးကပြောဆိုထားပါတယ်။ဒါမှထရန့်ကတော့အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုတက်ခတ်ရရောက်တဲ့လုပ်ရဖြစ်မနေ့ကလူထုကိုပြောကြားတဲ့မင်းကောမှထပ်သွင်းပြောဆိုခဲ့တာပါ။ဒီနေ့စောပိုင်း Twitter လူမှုကွန်ရက်ကနေပြောဆိုချိန်မှာတော့မှန်မှန်သတင်းတွေဖော်ပြနေတဲ့သတင်းမီဒီယာတွေကြောင့်လူတိုင်းဝိုင်းမှာဒေါသထွက်နေတာကိုပြရရောက်ကြောင်းပြောဆိုသွားပါတယ်။နိုင်ငံရေးမှာယဉ်ကျေးတဲ့လေးလာတွေပေါ်ပေါက်ဖို့အဓိကနိုင်ငံရေးပါတီနှစ်ခုကခေါင်းဆောင်တွေတိုက်တွန်းနေချိန်မှာပဲသမ္မတထရန့်ကပြောဆိုခဲ့တာလည်းဖြစ်ပါတယ်။
ဒီမိုကရက်ပါတီကအထင်ကရပုံကိုယ်ရင်းနဲ့ပါတီရဲ့အဓိကအလူရှင်တဦးထံဖောက်ခွဲရေးပစ္စည်းတွေထည့်ထားတဲ့အထုပ်တွေပေးပို့ခဲ့မှုအပေါ်အမေရိကန်နိုင်ငံရဲ့လောကအတွင်းမှာဝေဖန်ရှုတ်ချသံတွေကြဲကြဲလောင်လောင်ထွက်ပေါ်လာသလိုတချို့ကတော့ဆွဆွဲအပြစ်ဖို့ကြပါတယ်။ဆိုးရွားလာတဲ့ဒီလောက်ရမျိုးကိုစီစဉ်ခဲ့သူတွေကိုတရားဥပဒေချောင်းအရအရေးယူရမယ်။ထင်ရှားကြွကြသူတွေအပေါ်ချမ်းဖက်ချင်းချောက်ဖို့ကြံစည်မှုမျိုးကိုလုံးဝလက်သင့်ခံမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌRepublican အမတ် Paul Ryan က Twitter လူမှုကွန်ရက်မှာရေးပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန့် Democrat အမတ် Mark Warner ကတော့ Democracy လုပ်ငန်းစဉ်ကိုအကြမ်းဖက်လုပ်ရက်တွေနဲ့အစားထိုးမဲ့သူတွေကိုအတူတကွဆန့်ကျင်ရည်တည်ကြရမှာဖြစ်တယ်။မီဒီယာကရန်သူမဟုတ်တလို့သဘောထားမတိုက်ဆိုင်သူတွေကလည်းရန်သူမဟုတ်ဘူး။အလုံးဟာ American တွေဖြစ်ပါတယ်လို့ Twitter မှာရေးပါတယ်။ပြီးခဲ့တဲ့နှစ်တုန်းက Washington DC နီးမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တဲ့ Republican မှ Steve Scalise ကတော့ဖောက်ခွဲရေးပစ္စည်းတွေပေးပို့ခဲ့တဲ့အပေါ်ရှုတ်ချပါတယ်။နိုင်ငံရေးအရာနဲ့နဲ့ရှိုင်းရှိုင်းသဘောထားကွက်လွန်မှုတွေနဲ့အစွန်းရောက်ပြင်းထန်တဲ့ပြောဆိုချက်တွေပေါ်ထွက်နေချိန်မှာပဲအခုလိုဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်တွေပေးပို့ခံရတာဖြစ်တယ်လို့လည်းတချို့ကမှတ်ချက်ပေးပါတယ်။နယူးယောက်မြို့တော်ဝန် Dale Blasio ကတော့ပါတီစုံကပြည်သူဝန်ထမ်းတွေအနေနဲ့အကြမ်းဖက်မှုတွေကိုအာမပေးကြပါနဲ့မီဒီယာပေါ်တိုက်ခိုက်မှုတွေကိုအာမပေးကြပါနဲ့သဘောထားကွဲပြားနိုင်ပါတယ်ဒါပေမဲ့လေးစားမှုရှိရမှာဖြစ်ပြီးကိုယ်သဘောမတူတဲ့အချက်ကိုငြိမ်းချမ်းစွာဖော်ထုတ်ကြပါလို့တိုက်တွန်းပါတယ်အမေရိကန်သမ္မတကတော့ညီညွတ်ကြဖို့တိုက်တွန်းလိုက်ပြီးနိုင်ငံရေးအကြမ်းဖက်မှုချင်းချောက်မှုတွေကိုအမေရိကန်အနေနဲ့လက်သင့်ခံမှာမဟုတ်ဘူးလို့လည်းပြောဆိုသွားပါတယ်ရှင်
sorry သင်္ဆာဆရာချမဲခါရှာဂီတိဆုံးမှုတွေစုံစမ်းစစ်ဆေးဖို့တူကီနိုင်ငံမှာရောက်နေတဲ့အမေရိကန်ဘိုးထောက်လိုင်းအေဂျင်စီကြီးကဂျင်နာဟက်စပါဒင်းတော်နှိမ့်ဆက်တပြက်ခံရတဲ့အသံမှတ်တမ်းကို နားထောင်ခဲ့ရတဲ့အကြောင်း Washington Post သတင်းစာကဖော်ပြလိုက်ပါတယ်။ Washington Post သတင်းစာဆောင်းပါရှင်ခါရှာဂီတည်ဆုံးမှုအတွက် American ကဆော်ရီနိုင်ငံကိုပုံမဖိအားပေးနိုင်လောက်မှတ်တမ်းတင်တာဖိုင်ဟာခိုင်မာမှုရှိတဲ့အကြောင်းနဲ့နီးစပ်သူတူကိုကူကပြီးဖော်ပြခဲ့တာပါ။စုံစမ်းတွေ့ရှိချက်တွေနဲ့ပတ်သက်လို့ CIA ညွှန်ကြားမှု Hesper ဟာသမ္မတ Donald Trump ထံဒီနေ့အစီအခံတင်ပြမှာဖြစ်ပါတယ်။ဆော်ရီနိုင်ငံဟာ American ရဲ့အဓိကမဟာမိတ်တူဖြစ်နေရောလက်နက်တွေဝယ်ယူနေတဲ့အရေးပါတဲ့နိုင်ငံတနေငယ်ဖြစ်သမ္မတ Trump ကထပ်လောင်းပြောဆိုထားပေမဲ့သတင်းစာဆရာတည်ဆုံးမှုမှာဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တန်တရားတွေကြီးထွားလာနေပုံလည်းရပါတယ်။ဆော်ရီနိုင်ငံမှာအင်ရှင်မင်းသားကအဆအဆရရစီမံခန့်ခွဲနေတဲ့အတွက်အခုကိစ္စမှာလည်းသူ့မှာတာဝန်ရှိတဲ့အကြောင်း Wall Street Channel ကိုသမ္မတ Trump ကပြောဆိုခဲ့တာပါ။ဆော်ရီအင်ရှင်မင်းသားကိုဝေဖန်တဲ့ဆောင်းပါးတွေရေးသားသူခါရှောက်ကြီးတည်ဆုံးမှုအတွက်ဖုံးကွယ်ဖို့ဆော်ရီအာနာမနီရဲ့ကြိုးပမ်းမှုဟာတမိုင်းမှာအဆိုးအဝါဆုံးလုပ်ရတစ်ခုဖြစ်နေလေသမ္မတ Trump ကအင်္ဂါနေ့ကပဲပြောဆိုထားပါတယ်။ဆော်ရီအင်ရှင်မင်းသားကတော့သတင်းစာဆရာတည်ဆုံးမှုဟာအကြီးတန်းတဲ့ရာဇဝတ်မှုဖြစ်ပြီးလက်ခံနိုင်စရာမရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
မြောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့နေတိုးနဲ့မိဖက်နိုင်ငံ32နိုင်ငံတို့ကတပ်ဖွဲ့ဝင်5000တို့ဒီကနေ့ကြာသပတေးနေ့မှာစီရေးလေ့ကျင့်မှုကြီးကိုစတင်မှာဖြစ်ပါတယ်။စီခေပြီးနောက်ပိုင်းနေတိုးတပ်ဖွဲ့ရဲ့အကြီးဆုံးစီရေးလေ့ကျင့်မှုလည်းဖြစ်ပါတယ်။နော်ဝေနိုင်ငံနဲ့အနီးတဝိုက်မှာလုပ်မဲ့စီရေးလေ့ကျင့်မှုကြီးမှာတော့တင်မော65စင်း၊လေယာဉ်250နဲ့ကား1000ပါဝင်မှာဖြစ်ပါတယ်။ကာကွယ်ရေးစီရေးလေ့ကျင့်မှုကြီးကသိရှင်းတဲ့သတင်းစကားကိုပါလိုက်တာဖြစ်တယ်လို့နေတိုးတပ်ဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတို့ဖြစ်တဲ့အရာခံဘိုဒါဘိုပီတက်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်နေတိုးနိုင်ငံတွေရဲ့နေဆက်တွေမှာလုံခြုံရေးချင်းချောက်မှုတွေကိုတုံ့ပြန်နိုင်စွမ်းရှိပြီးအဆင်သင့်ရှိတယ်ဆိုတာကိုပြသလိုက်တာလို့လည်းသူကပြောပါတယ်အလားအလာကောင်းပြီးစွန့်ရည်မြင့်တဲ့မဟာမိတ်အဖွဲ့နဲ့ဘယ်သူမှပြဿနာမတက်ချင်ပါဘူးလို့လည်းသူကပြောပါတယ်စီရေးလေ့ကျင့်မှုကရန်လိုတဲ့လောက်ရမဟုတ်တဲ့အကြောင်းရုရှားကိုလည်းလေ့လာဖို့ဖိတ်ထားတဲ့အကြောင်းစီရေးလေ့ကျင့်ရေးအကြီးအကဲကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမြားဒေသကိုရုရှားတို့တရားမဝင်ကျူးကျော်သိမ်းပိုက်ထားမှုအပေါ်အနောက်နိုင်ငံတွေနဲ့ရုရှားကြားအကြီးအကျယ်ကွဲပြားမှုဖြစ်နေခြင်းနောက်ရုရှားဆွေရက်ကကျူးကျော်လာနိုင်တယ်လို့နေတိုးနိုင်ငံတချို့ကစိုးရိမ်နေကြချိန်မှာပဲအခုစည်ရေးလေ့ကျင့်မှုကြီးထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရွေးကြတဲ့ပေါ်ကျွလုံနဲ့ရက်ဆက်ချမ်းကျုံမှုတွေအတွက်အရေးယူဖြစ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရမျိုးတွေပေါ်ပေါလာနိုင်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အကြီးအကဲကသတိပေးပါတယ်။ရွေးကြရတဲ့အခြေအနေတွေဟာအခုချိန်ထိတိုးတက်မှုမရှိသေးတဲ့အကြောင်းလည်းပြောဆိုခဲ့တာ
ပါ။ Even until this very moment, the remaining Rohingya community
continue to suffer. ကိုချေရီချန်နယ်ရွန်ဂျာတိုင်ဝမ်အတင်းချက်ဆုံးကန့်သတ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရပြီးအပြင်းထန်ဆုံးဖိနှိပ်မှုတွေဟာပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့တစ်နှစ်ကျော်အတွင်းဘာမှပြောင်းလဲလာတာမရှိသလိုလူမျိုးလုံးတပ်ဖြတ်မှုဆက်လက်ဖြစ်ပွားနေတဲ့အကြောင်းမနေ့တုန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းလူခွင့်ရေးကောင်စီအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူဆမ်မန်ကပြောဆိုလိုက်တာပါကုလသမဂ္ဂလူညီကောင်စီမှာစုံစမ်းတွေ့ရှိချက်တွေကိုအစီရင်ခံတင်ပြရမှာတော့ရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်မှုလဲတိုက်တွန်းသွားပါတယ်။ချက်လက်ရှာဖွေအဖွဲ့ရဲ့တင်ပြချက်တွေကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြင့်တရုတ်ရုရှားနိုင်ငံတွေကကိုယ်စားလှယ်တွေကလည်းကန့်ကွက်ခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညီကစ်စကန်တွေကိုစီးနင်းတက်ခဲ့တဲ့ ARSC အစိုးရအုပ်စုကိုမြန်မာလူညီတပ်ဖွဲ့တွေရှင်းလင်းရမှာကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတွေကဖိအားပေးနေတာပါ။မြန်မာစုကတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူ့ခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းလည်းငင်းဆန်ထားတာဖြစ်ပါတယ်
။တရုတ်နိုင်ငံကဂျပန်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။နောက်နိုင်ငံတကာပွဲတွေမှာတရုတ်သမ္မတရှီဂျင်းပင်နဲ့တီးထန့်တွေ့ဆုံဆွေးနွေးမှုတွေရှိနေပေမဲ့ဂျပန်ဝန်ကြီးချုပ်အနေနဲ့ထိပ်သီးတွေ့ဆုံဖို့တရုတ်နိုင်ငံကိုတွားရောက်ခဲ့တာမျိုးမရှိပါဘူး။ဒါပေမဲ့လည်းဒီကနေ့ကြာသပတေးနေ့မှာတော့အခြေအနေကပြောင်းသွားပါပြီ။တရုတ်ဂျပန်ငင်းချမ်းရင်းနဲ့ချစ်ချည်ရေးစာချုပ်နှစ်40ပြည့်အထိမ်းအမှတ်ဖြစ်တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတရုတ်နိုင်ငံမြို့တော်ပေကျင်းကိုဒီကနေ့ဆက်ရောက်သွားပြီဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်အဖြစ်6နှစ်တာတာဝန်ထမ်းဆောင်လာတဲ့ကာလအတွင်းဝန်ကြီးချုပ်အာဘေအတွက်ပထမဆုံးတရုတ်ခီးစဉ်လည်းဖြစ်ပါတယ်။ဂျပန်ကောင်းဆောင်ရဲ့သုံးရတာခီးစဉ်အတွင်းမှာတော့စီးပွားရေးကိစ္စကိုထိတ်တန့်ထားဆွေးနွေးမယ်လို့ခန့်မှန်းကြပြီး အရှေ့တရုတ်ပင်လယ်ပြင်အရှေ့မြောက်ကိုရီးယားအရေးရုံနဲ့ဆက်နွယ်ပြီးဒေသရင်းလုံခြုံရေးတို့ကိုလည်းဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့မှာတော့တရုတ်ဝန်ကြီးချုပ်လီခတ်ချင်းနဲ့ဂျပန်ဝန်ကြီးချုပ်တွေ့ဆုံမှာဖြစ်ပြီးစာချုပ်240ပြည့်အခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။မနေ့ပြန်တောက်ကြနေမှာတော့တရုတ်သမ္မတရှီနဲ့တွေ့ဆုံဖို့ရှိပါတယ်ရှင
်။စီးရီးယားနိုင်ငံမှာ3နှစ်ကျော်ကြာဖမ်းဆီးခံခဲ့ရပြီးနောက်ပြန်လည်လွတ်မြောက်လာတဲ့ဂျပန်အလို့သတင်းတော်ကဒီနေ့မှာပဲတိုကျိုမြို့ကအင်ကိုပြန်ရောက်လာပါပြီ။သတင်းတော်ဂျွန်ပေရာဆူဒါလိုက်ပါလာတဲ့တူရကီလေယောင်းကလေယာဉ်တိုကျိုလေးစိတ်ကိုဒီကနေ့ဆက်ရောက်လာခဲ့ပြီးလေယာဉ်ပေါ်ကဆင်းလာတဲ့သတင်းတော်ကအသက်ဆောင်နေတဲ့ဗန်ဂါဒစင်းနဲ့ထွက်ခွာသွားတာကိုလေယာဉ်ဝင်းမှန်ပရင်းကနေစောင့်ကြည့်ကြသူတွေလည်းရှိပါတယ်။တူကီနိုင်ငံတောင်ပိုင်းမြို့အန်တာကီယာမှာရှိတဲ့လွင်မှုကြီးကျယ်ရေးရုံးကိုအင်္ဂါနေ့ကသွားရောက်ခဲ့တဲ့အသက်44နှစ်အရွယ်ဂျပန်သတင်းတော်ကတော့လွင်မြောက်လာသူသတင်းတော်ဖြစ်တဲ့ဂျပန်သတင်းတမန်တွေမနေ့တုန်းကပဲအတည်ပြုထားတာပါ။စီးရီးယားပြည်ရင်းစစ်ကြောင်းသတင်းရယူကိုရောက်လာတဲ့ရဲဆူဒါကတော့အယ်ခိုင်ဒါနဲ့ဆက်နွယ်တဲ့အဖွဲ့အစည်းက2015ခုနှစ်မှာပဲဖမ်းဆီးသွားတာဖြစ်ပါတယ်။အန်ကာယာမြို့ကနေအစ္စတန်ဘူမြို့တော်ကိုသွားတဲ့အစောပိုင်းခီးစဉ်အတွင်းမှာတော့လပေါင်း40ကျော်ဖမ်းဆီးခံခဲ့ရတဲ့အချိန်မှာစိတ်ပိုင်းရုပ်ပိုင်းငရဲကျနေတယ်လို့ခန်းစားရအောင်နဲ့ပြန်လွတ်လာလိမ့်မယ်လို့တော့မထင်ခဲ့တဲ့အကြောင်းလဲဂျပန်သတင်းတော်ကပြောဆိုထားပါတယ်
။မလေးရှားဝန်ကြီးချုပ်နာဂျက်ရာဇန်နဲ့ဗန်နာယီဆန်ယာချီကဲဟောင်းတို့ကိုပြည်သူပိုင်ဗန်နာငွေဒေါ်လာ 1.6 ဘီလီယံအလွဲသုံးစားလုပ်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဝန်ကြီးချုပ်ဟောင်းနာဂျက်ဗန်နာယီဆန်ယာအတွင်းမှုချုပ်ဟောင်းအီယာဝမ်ဆာရီကာအဗ်ဒူလာတို့ကိုဒီကနေ့ဂျာတာပရင်းနစ်မှာကွာလာလမ်ပူကတရားရုံးမှာတရားဝင်ဆွဲချက်တင်တာဖြစ်ပါတယ်။ယုံကြည်မှုချိုးဖောက်မှုရာဇဝတ်မှု6ခုလည်းပါပါတယ်။2016ခုနှစ်ဒီဇင်ဘာလနဲ့2019ခုနှစ်ဒီဇင်ဘာလအတွင်းကျင့်သုံးခဲ့တဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တစ်ခုနဲ့ကွာလာလမ်ပူနိုင်ငံတကာလေးစိတ်တည်ဆောက်ရေးရန်ပုံငွေတို့ကိုမှားယွင်းစီမံခန့်ခွဲခဲ့တဲ့ဆိုပြီးတော့လည်းဆွတ်ဆွဲခံထားရတာဖြစ်ပါတယ်ရှင်။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါတယ် EU ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်ပေးထားတဲ့ကွန်တိုအေးဆိုင်ရာအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်မယ်ဆိုရင်ဖြစ်ပေါ်လာမဲ့တက်ရောက်မှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေကိုဒီရပိုင်းအတွင်းမြန်မာနိုင်ငံကိုရောက်လာမဲ့ EU ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးသွားဖို့ရှိကြောင်းအထည်ချုပ်လုပ်ငန်းနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေကပြောပါတယ် VOA သတင်းနောက်ကိုမိုးစော်ကတင်ပြထားတာပါ
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ခေါ်ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေကြောင်း EU တာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီလိုပြောဆိုပြီးရပိုင်းအတွင်းမှာပဲဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးအစိုးရဝန်ကြီးဌာနတွေနိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့ရှိသလိုအထည်ချုပ်လုပ်သားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ EU ကိုယ်စားလှယ်အဖွဲ့နဲ့အထည်ချုပ်လုပ်ငန်းရှင်တွေအထည်ချုပ်ဝန်ထမ်းတွေနဲ့တွေ့ဆုံဖို့ရှိကြောင်းသုံးပန်လှခေါ်အထည်ချုပ်ဝန်ထမ်းတွေကိုကူညီပေးနေတဲ့အဖွဲ့ကတာဝန်ရှိသူဒေါ်တန်တာကိုကပြောပါတယ်
အခုဒီတနင်္ဂနွေမှာတွေ့မဲ့ဟာကြတော့ကျွန်တော်တို့က NGME ရောပေါ့နော်။မြန်မာနိုင်ငံအထက်ကျုပ်လုံငန်းရှင်များအချင်းရောနောက်ပြီးတော့ကျွန်တော်တို့ဒီအထက်ကျုပ်လုံငန်းကမှာအလုပ်လုပ်နေတဲ့အမျိုးသမီးတွေပေါ့နော်။အထက်ကျုပ်ကအမျိုးသမီးတွေလည်းတွေ့ကြမယ်။နောက်လုံငန်းရှင်တွေလည်းပါမယ်ရှင်။နောက်ပြီးတော့ကျွန်တော်တို့ဒီ supporting ပေးထားတဲ့ဒီ Sunday Cafe ပေါ့နော်။ကျွန်တော်တို့တော့မှလားအဲ့ဒီ Sunday Cafe ကို supporting ပေးထားတဲ့ဒီစမတ်မြန်မာပေါ့နော် project ကိုဆိုတော့ဒီ project ကလည်းပါမှာပါရှင်။ဟာ
EU ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံရမှာအထူးခွင့်ရတွေရုပ်သိမ်းရင်ဖြစ်ပေါ်လာမဲ့လူမှုရေးဆိုင်ရာတရားမှုတွေကိုဆွေးနွေးဖို့ရှိကြောင်းဒေါ်တန်နာကိုကအခုလိုဆက်ပြောပါတယ
်အဓိကတော့ EU session key ဖို့အားလေးရှိနေတဲ့အခါကျတော့ကျွန်တော်ဒီဘက်ပိုင်းက social impact နဲ့ဘာလို့ကြည့်မယ်ပေါ့နော် session key မယ်ဆိုရင်ကျွန်တော်အဓိကခံရမှာကထည့်ချုပ်လုပ်ငန်းကြည့်နိုင်မယ်ပေါ့နော်သဘောတော့အဲ့တော့အထက်ကျုပ်လုပ်ငန်းရှင်မှာအလုပ်လုပ်နေတဲ့ဒီအမျိုးသမီးတွေအမျိုးသားတွေပါတာပေါ့နော်သူတို့တွေကဘယ်လိုအကျိုးသက်ရောက်မလဲပေါ့နော်သူတို့လည်းအဓိကထားပြီးအဲ့အရာတွေကိုသိကျင်တာပေါ့နော်ဒါဆိုရင်ဒီတယောက်ရဲ့ဝင်ငွေထိခိုက်သွားမယ်ဆိုရင်မိသားစုတွေကဘယ်လောက်ထိ impact တွေဖြစ်သွားနိုင်သလဲပေါ့အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကကြတော့သူတို့ရဲ့ဒီမှာအလုပ်လုပ်တာကအဆင်ပြေကြသလားပေါ့ပြောရှင်ရလားကျေနပ်မှုလို့ရှိရလားပေါ့အဓိကအဲ့အရာလေးပဲသွားမယ်လေးချက်လောက်ပဲသွားမယ်ရှင်
မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်စိုးကတော့ EU ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်ရမယ်ဆိုရင်သူတို့ဘက်ကဆွေးနွေးမဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောဆိုထားပါတယ်
ကျွန်တော်တို့ကဒီကိုသိတဲ့ စက်တာမှာကျွန်တော်ဒီ EU ကနေပြီးတော့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်အများကြီးပူးပေါင်းပြီးလုပ်နေပါတယ်။ဆက်ရုပ်လုပ်ငန်းရှင်များတင်နေတဲ့ ILO တို့နောက်ဒီဥရောပကော်မရှင်ကနေပြီးတော့ငွေကြေးထောက်ပံ့ပူးပေးထားတဲ့ Smart Myanmar တို့လိုဂျာမန်ဆိုရကနေပြီးတော့ထောက်ပံ့ပေးထားတဲ့ကျွန်တော်တို့ AVE တို့လိုနောက် Netherlands ဆိုရကနေပြီးတော့ထောက်ပံ့ထားတဲ့ CGI တို့နဲ့ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်နေပါတယ်။အဲ့ဒီပူပေါင်းဆောင်ရွက်တဲ့ရလဒ်ဒီအလုံးကသူတို့သိရှိကြတာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့ထေချုပ်စက်တာမှာကျွန်တော်တို့အလုပ်သမားခွင့်ရည်တွေလူခွင့်ရည်တွေကျွန်တော်တို့အပြည့်အဝရနေတယ်။နိုင်ငံတကာစာရင်းစာညွှန်းတွေအညီလုပ်နေတယ်ဆိုတာဒီသူတို့တည်ကြီးတာစိတ်ဆရာတွေကိုကျွန်တော်တို့ဆက်မှတ်ပြင်ပြပြီးတော့တွေ့နေသွားပါမယ်။တွေ့ခွင့်ရခဲ့ရဲ့
မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကထုတ်လုပ်တဲ့အဝိအထည်တွေရဲ့80ရာခိုင်နှုန်းကို EU နိုင်ငံတွေကိုအဓိကတင်ပို့နေပြီးတကယ်လို့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်ဝန်ထမ်း၄သိန်းလောက်နဲ့သူတို့ကိုပြီးခိုနေသူ၂တန်းလောက်ပေါ်ထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးမြန်မာအစိုးရတာဝန်ရှိသူတွေကသတိပေးပြောဆိုနေပါတယ
်။သောရရှင်များရှင်လွတ်တော်မှာလစ်လန့်နေတဲ့နေရာတချို့အတွက်ဈာပြက်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါ။လွတ်တော်မှာအများဆုံးနေရာရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီဈာပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလား။လွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည View ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့လုံညုံရေးကောင်စီမှမြန်မာအရေးဘာရီဆွေးနွေးကြကြတယ်လဲကြည့်အောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့ကျူးလွန်မှုတွေအတွက်ထိပ်ပိုင်းစစ်ကောင်းဆောင်တဦးချင်းစီကိုပြစ်မှတ်ထားအရေးယူသွားဖို့အပါအဝင် ICC နဲ့အခြားနိုင်ငံတကာတရားရုံးတို့ကနေကင်တွဲစီရင်နိုင်ရေးလူညိုရေးကောင်စီအနေနဲ့ဆောင်ရွက်သွားဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကတိုက်တွန်းလိုက်ပါတယ်။လူညိုရေးကောင်စီမှဒါရုစမန်ကအခုလိုတင်ပြသွားပြီးနောက်လူညိုရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေရဲ့တန်အမတ်ကြီးတွေကလည်းသူတို့နိုင်ငံတွေရဲ့သဘောထားတွေကိုတင်ပြခဲ့ကြပါတယ်ဒေါ်လာတန်းကကောက်နှုတ်စူးစီးတင်ပြထားတာပ
ါမြန်မာနိုင်ငံမှာအဓိကရခိုင်ပြည်နယ်မှာလူဟင်ဂျာဒုက္ခသည်ရေးနယ်ပတ်သက်လို့လူအခွင့်အရေးကောင်စီကစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂတရားအချက်အလက်ရှာဖွေအဖွဲ့ FFM ဥက္ကဋ္ဌမာဇူကီဒါရုစမန်အနေနဲ့လုံခြုံရေးကောင်စီမှာအောက်တိုဘာလ24ရက်နေ့ကတင်ပြဆွေးနွေးဖို့မဲခွဲဆုံးဖြတ်ရမှာထောက်ခံတဲ့နိုင်ငံ၉နိုင်ငံကန့်ကွက်တဲ့နိုင်ငံ၃နိုင်ငံနဲ့မဲမပေးဘဲနေခဲ့တဲ့နိုင်ငံ၃နိုင်ငံတို့ရှိတာတွေ့ရပါတယ်။ Mr. Durisman ရဲ့အစီရင်ခံစာကိုတုံ့ပြန်ရမှလေခုလို၃မျိုးကွဲတာတွေ့ရပါတယ်။ဆွေးနွေးဖို့ထောက်ခံတဲ့နိုင်ငံတွေနဲ့ပါဝင်တဲ့အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံမကြီး Nikki Haley ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးလူ့ကျူရေးကောင်စီမှမဆွေးနွေးသင့်ဘူးလို့ကန့်ကွက်ကြတဲ့နိုင်ငံတွေရဲ့သဘောထားကိုအခုလိုတုံ့ပြန်လိုက်ပါတယ
် This is not about finger pointing. It is about accepting the realities.
ဒါဟာလက်ညှိုးထိုးဆွဆွဲတာမဟုတ်ပါဘူးလက်တွေဖြစ်ပြတာကိုလက်ခံဖို့ပါပဲဒါမှလည်းပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်မှာဖြစ်ပါတယ်ဒီဆွေးနွေးပွဲမလုပ်ဖို့စင်ကြေပေးခဲ့ကြတဲ့နိုင်ငံတွေပြောခဲ့ကြတာရှိပါတယ်သူတို့ကလူ့ကျူရေးကောင်စီဟာဒီရက်စတဲ့ဖြစ်ရမှုတွေကိုဆွေးနွေးမဲ့နေရာမဟုတ်ဘူးလို့ဆိုကြပါတယ်။လုံခြုံရေးကောင်စီနဲ့ဆိုင်နာကငင်းချိုင်းရေးနဲ့လုံခြုံရေးလို့ဆိုကြပါတယ်။လူအခွေးရေးနဲ့မဆိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လူ9သိန်းကျော်နေစားဖြတ်ကျော်ထွက်ပြေးခဲ့ကြရတဲ့ကိစ္စဟာနိုင်ငံတကာငင်းချိုင်းရေးနဲ့လုံခြုံရေးကိစ္စနဲ့မဆိုင်ဘူးလို့ပြောလို့မရပါဘူး။အမေရိကန်သမ္မတကြီး Nikki Haley ကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီမှ FFM ဥက္ကဋ္ဌတင်ပြဆွေးနွေးမှုကိုကန့်ကွက်တဲ့၃နိုင်ငံတွေကတော့တရုတ်ရုရှားနဲ့ဘိုလီးဗီးယားတို့ဖြစ်ပါတယ်။တရုတ်နိုင်ငံရဲ့သံမကြီးကလည်းစကပြန်ကတဆင့်လုံခြုံရေးကောင်စီမှအခုလိုဆွေးနွေးတဲ့အတွက်ကြောင့်ဝင်နေတယ်လို့ပြောခဲ့ပါတယ်။
China regrets the fact that the Security Council heard the briefing by the Human Rights Council's fact-finding mission on Myanmar.
ငါနိုင်ငံကုလသမဂ္ဂအခြေလက်ရှာဖွေအဖွဲ့ကတင်ပြဖို့အတွက်လူမျိုးရေးကောင်စီကအစည်းအဝေးခေါ်ယူတဲ့အပေါ်တရုတ်နိုင်ငံအနေနဲ့စိတ်မကောင်းပါဘူး။ဒီလိုလူရမျိုးဟာကောင်စီရဲ့ညှဉ်းနှိုးမှုကိုထိခိုက်စေပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အရေးကိစ္စတွေပူးတွဲဖြစ်ရှင်ရေးအဖွဲ့ဝင်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုကိုအထောက်အကူဖြစ်စေမှာလည်းမဟုတ်ပါဘူး
။ဒါ့အပြင်တရုတ်သမ္မတကြီးကရူဟင်ဂျာပြည်ပကဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့သာအဓိကသက်ဆိုင်တဲ့အတွက်ကြောင့်ပြည်တွင်းရေးကိုဝန်မဆွက်ဖွဲ့သင့်ဘူးလို့လည်းပြောခဲ့ပြီးရူဟင်ဂျာတွေဌာနပြန်နိုင်ရေးအတွက်နှိမ့်နိုင်လှုပ်ဆောင်နေတာတွေကိုလည်းထောက်ပြခဲ့ပြီးတရုတ်ဘက်ကလည်းအခုအညီတွေပေးနေတယ်လို့ထောက်ပြသွားပါတယ်။လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေမဟုတ်ပေမဲ့လို့လည်းလက်ရှိအရေးမှအဓိကပါဝင်ပတ်သက်နေတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကသက်ဆိုင်ရာသမ္မတကြီးတွေကလည်းသဘောထားအမြင်တွေကိုတင်ပြခွင့်ရခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သမ္မတကြီးကတော့သူ့နိုင်ငံအနေနဲ့အဓိကဦးစားပေးတဲ့ကိစ္စဟာရိုဟင်ဂျာဒုက္ခသည်တွေနေရာရင်းဘေကင်းစ်ပါဂုံတိခါရှိရှိပြန်နိုင်ရေးဖြစ်တယ်လို့ပြောပါတယ်
။ Bangladesh can have no interest served by forestalling the repatriation and allowing the crisis to get protracted.
ဒုဝါလာနေတဲ့ရိုဟင်ဂျာလူမျိုးရေးတရတမတန်းတီရှိနေခြင်းမှာနေရပြန်ဖို့ရေလုံငန်းစဉ်ကိုနှောင့်နှေးစေပြီးဒီအချက်တဲကိုရရှိဖြစ်အောင်လုပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်အတွက်ဘယ်လိုအကျိုးစီးပွားမှမရှိပါဘူးမြန်မာအနာပိုင်တွေကအတည်ပြုထားပြီးဖြစ်တဲ့လူအရေးအတွက်အနှင်းငယ်ကိုဖြစ်နိုင်သမျှအစောဆုံးပြန်ပို့ရေးစတင်ဖို့ကျွန်တော်တို့သဘောတူထားပါတယ
်လုံခြုံရေးကောင်စီမှာအဖွဲ့ဝင်နိုင်ငံစုတင်ပြဆွေးနွေးခဲ့ကြတဲ့အနေနဲ့တူညီတဲ့အချက်တွေထဲမှာတော့ရူဟင်ဂျာဒုက္ခသည်9သိန်းကျော်ဘီကင်းစ်ဘာနေရာရင်းပြန်နိုင်ရေးရခိုင်ပြည်နယ်မှာလူမဆန်စွာပြစ်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးပြီး ICC နိုင်ငံတကာခုံရုံးစသဖြင့်နီလိုင်းတွေကစင်အေးယူနိုင်ရေးကိုဗစ်အာနန်ကော်မရှင်ရဲ့အကြံပေးချက်များကိုအကောင့်ထဲပေါ်ရေးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာရဲ့ဆောင်ရွက်ချက်တွေကိုအားပေးထောက်ခံရေးရူဝင်ဂျာပြည်ပခါရဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကိုရှာဖွေဖြေရှင်းရေးတို့ကိုအကြံပေးထားတာတွေတွေ့ရပါလိမ့်ရှင်
။လုံယုံရေးကောင်စီဆွေးနွေးချက်တွေကိုဒေါ်လလတန်ပြောပြခဲ့တာပါ။ဒါနဲ့တဆက်တည်းတင်ပြချင်တာကမနေ့တုန်းကကုလလုံယုံရေးကောင်စီမှာကုလသမဂ္ဂရဲ့မြန်မာလူအခွင့်အရေးဆိုင်ရာအချက်အလက်စုဆောင်းရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုတင်ပြဆွေးနွေးသွားတဲ့အပေါ်မြန်မာအစိုးရကိုယ်စားလှယ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။အစည်းအဝေးအတွင်းမှာကုလတစိမ့်နဲ့ဒီစာရွက်စာတမ်းတွေဝေတဲ့ကိစ္စကိုရောကုလလူအခွင့်အရေးစုံစမ်းရေးအဖွဲ့တင်ပြခဲ့တဲ့အစီရင်ခံစာပါအချက်တွေကိုပါကန့်ကွက်ခဲ့တာပါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတမကြီးဦးဟောက်တူဆောင်ကိုမန်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကန့်ကွက်ခဲ့တဲ့ကိစ္စကိုအခုလိုရှင်းပြပါတယ
်တို့ရောအဲ့မှာစာဝေတယ်ဗျာအခန်းထဲမှာဒီဗိုလ်ချုပ်မှုကြီးပုံတွေပါတယ်ဒီပမ်ဖလက်သဘောမျိုးပေါ့ဒီဟိုဟာနဲ့ atrocity နဲ့ပတ်သက်ပြီးတော့ဒီ genocide နဲ့ပတ်သက်ပြီးတော့ဟိုအချက်လက်တွေကိုအဲ့လိုဟိုလောက်တယ်အဲဝေတာပေါ့နော်ဝေတဲ့သဘောမျိုးပေါ့တင်ထားတာပေါ့ UN တစ်စိတ်ကြီးနဲ့အဲ့ဒါကိုကန့်ကွက်တာ
ဒီအခုလုံခြုံရေးကောင်စီအခုဒီတစ်ခေါက်ဆွေးနွေးပွဲမှာတမ္မတ်ကြီးအဓိကထောက်ပြခဲ့တဲ့အချက်လေးတွေ
သူတိကျလုံနေတဲ့ကိစ္စတွေလုံခြုံရေးကောင်စီကနေပြီးတော့ခေါ်ပြီးတော့ဟလာဟိုအဲ့လိုကြားနာတယ်ဆိုတာအစင်လာမရှိဘူးအဲ့ဒါကြောင့်ရုရှားတို့တရုတ်တို့ပေါ့နော်ကျွန်တော်တို့နိုင်ငံ၄နိုင်ငံလောက်ရှိတယ်ကျွန်တော်တို့သူတို့ကဘိုလီးဗီးယားတို့ပေါ့အီကွေဒိုရဂီနီတို့သူတို့ကကန့်ကွက်တယ်ဒီဟာကအစင်လာမရှိတဲ့ဟာဖြစ်တယ်လူမျိုးကောင်စီရဲ့လုံထုံးလုံနေနဲ့လဲကြော်လွန်နေတယ်ပေါ့အဲ့တော့ဒီဟာကိုမလုပ်သင့်ဘူးဆိုပြီးတော့အာကန့်ကွက်တယ်တိုးတော်လည်းပဲဒီ UK တို့ US တို့အဲကျွန်တော်ဆွီဒင်တို့ပေါ့နော်အဲအဲ့ဒီနိုင်ငံတွေကဥဆောင်ပြီးတော့မှကူဝိတ်တို့ပေါ့ဗျာအဲသူတို့တွေကဒီဟာကိုအများစုမဲနဲ့ရသွားတဲ့ခါကျတော့ဒီ fact finding mission ရဲ့ဥက္ကဋ္ဌဖြစ်တဲ့အာမဇူကီဒရစ်မန်ကလာပြီးတော့ပြောတာပေါ့အဲ့တော့ပြောတဲ့ခါကျတော့နံပါတ်1ကခုနပြောသလိုဒါကလူထုံးလုံးနေနဲ့မညီတဲ့အတွက်ကျွန်တော်ကန့်ကွက်ပြီးပြောတယ်။နောက်တစ်ချက်ကအဖင်ခံစားဟာခိုင်လုံမှုမရှိဘူး။ကျွန်တော်အစတွေကဟလာဒီဟာကိုမယုံကြည်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီဟာကိုပြည့်ရမန်ဒိတ်ကိုကျွန်တော်ကလက်မခံတာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံလည်းတောက်ခွင့်မပေးတဲ့အတွက်ကြောင့်သူတို့အပြင်းပါနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေရဲ့ဗန်ဂါလီတွေရဲ့ဆက်ဆိုချက်တွေကိုပဲသူကဓာရင်းနဲ့ပဲတိဆောက်ပြီးအမှုကိုတိဆောက်ထားတာ။ဒါတွေ့ရှိချက်ကို။နောက်သူရဲ့ယူသားမှုကိုလည်းကျွန်တော်တို့ကတန်တရားရှိတယ်။ဟိုနှစ်ပတ်လောက်ကြိုပြီးတော့မှအစင်ကောင်ကမန်းကန်းထုတ်ပြီးတော့မှလူငွေကောင်စီစီဝေးအမိသူထုတ်လိုက်တာရှိတယ်။အဲ့ဒါလည်းသူ့ရဲ့မယူသားမှုကျွန်တော်တို့ကဒီပုံမှာလည်းဟိုပါပေါ့နော်ကျွန်တော်တို့ကတန်တရားရှိတယ်။ဒါအပြင်မန်နေဂျာမှရေးထားတဲ့အဟာကတက်မတော်နဲ့လူငွေတက်ဖွဲ့တွေကဟလာကျွလွန်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းရမယ်ဆိုတာပဲပါတယ်။ကြံတဲ့အာစာတို့ဘာတို့တခြားအဖွဲ့စည်းတွေဟာဆိုတော့လုံးဝမပါဘူးလေ။သူကငကိုရမြကသူ့မန်နေဂျာကဒီတက်မတော်အခုပဲသူက ဥတီပြီးတော့လှုပ်ထားတာဖြစ်တဲ့ခါကျတော့သူရဲ့တွေးရှိချက်နဲ့သူရဲ့ဟာလာဒီဟိုပါစုံစမ်းတဲ့ဟာတွေကလည်းတက်မတော်ပေါ်မှာပဲဖြစ်မယ်အဲ့ဒါကြောင့်ဒီချက်ကိုကျွန်တော်တို့ကဒီမှာ highlight လုပ်ပြီးပြောတယ်ဘာလဲဆိုနံပါတ်1ကအဲ့ဒီ mandate မှာကဘယ်သူကဟာလာဟို atrocity ဟိုဟာပေါ့ဒီဒီပြမှုကိုကျွလွန်မဲ့လူဖြစ်တယ်ဘယ်သူကကျွလွန်ခံမဲ့လူဖြစ်တယ်ဆိုတဲ့ဟာကိုတစ်ခါတည်းပါပြီးသားအဲ့တော့သူရဲ့ဒီစုံစမ်းစစ်ဆေးမှုဟာဘလို့မှတမဖြစ်ပြီးတော့ပြတ်တာတဲ့စုံစမ်းမှုသူသဘောဆောင်တဲ့စုံစမ်းမှုမဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ထပ်ပြီးတော့ဒီနေ့ထပ်လောင်းပြီးတော့ပြောထားတယ်လေ
စွစွားပြောတယ်လို့ပေါ့နော်ဟိုခိုင်မာတဲ့အထောက်ထားတွေခိုင်မာတဲ့တသက်တွေဒီပြနိုင်ဖို့လို့ရဖို့ဆိုတဲ့အပိုင်းမှာကြတော့ဟိုမြန်မာနိုင်ငံကနေပြီးတော့ဘလို့ပူပေါင်းဆောင်ရွက်နိုင်တယ်လဲအဲ့ဒီလိုအထက်အချက်လက်တွေရဖို့ရောဘလို့အကြံပေးနိုင်မလဲရှင
်ဟိုကျွန်တော်ကစနေပြီလေလုံနေပြီကျွန်တော်တို့ကဟိုဟာပေါ့အခုဒီဟိုလွတ်လပ်သောအချက်လက်ချက်ဖို့ရေးအစုံစမ်းစစ်ဆေးအဖွဲ့ကိုဖွဲ့ထားပြီလေကျွန်တော်တို့တမတ်ကြီးဟိုမနာလိုနဲ့ဟိုကောင်းဆောင်ဖွဲ့ရနေပြီတော့လေးဦးအဲ့ဖွဲ့ဖွဲ့ထားပြီပဲသူတို့လုပ်ငန်းလေးစနေပြီသူတို့ကလည်းလုပ်ငန်းကိုပြစ်ပစ်ထားပြီကျွန်တော်တို့ကပြည်တွင်းမှာကျွန်တော်တို့ဒီဟိုပါဘောအနိုင်ငံကဥပဒေအရပြစ်မှုတစ်ခုစုံစမ်းဖို့ပေါ့နော်ဒီလိုအများနဲ့ပတ်သက်တဲ့ပြစ်မှုဆိုလို့ရှိရင်ကျွန်တော်တို့စုံစမ်းဖို့ဆိုတာပြည်တွင်းမှာတော့အရင်လုပ်ရမှာလေပြည်တွင်းမှာလုပ်နိုင်တဲ့ဟောလာဟိုအရင်ချင်းနဲ့လုပ်နိုင်တဲ့စန္ဒရှိဖို့ရေးကျွန်တော်တို့မှာရေးချင်းလည်းရှိတယ်စန္ဒလည်းရှိတယ်ကျွန်တော်တို့လည်းလုပ်နေပြီဒါအောင်သူတို့ကစောက်ရမယ်
မိုင်းညနေကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုဒုစလောင်းကနေဖန်ယူရှုစားနိုင်ပါတယ်ဒီကနေ့ည9နာရီမှာတင်ဆက်မဲ့အစီအစဉ်တွေမှာတော့အဖတ်စင်ကဏ္ဍတွေဖြစ်ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့မှာဖန်ယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးဗျာ
။အမေရိကန်ပြည်သူကဒီမိုကရက်တစ်ပါတီကတွင်ကထင်ရှားတဲ့ပုဂ္ဂိုလ်တွေပြပို့တဲ့ဘုံလိုတန်တရားရှိတဲ့ထုတ်တွေကိုအာဏာပိုင်တွေထပ်မံသိမ်းဆည်းရမိနေကြမှာပဲ။သမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံရေးအခြေအနေပေါ်ဒေါသထွက်နေရတဲ့ပတ်သက်လို့သတင်းမီဒီယာတွေကိုပြစ်တင်ပြောဆိုလိုက်ပါတယ်။ဒီနေ့ချိန်မှာတွေ့မြင်နေရတဲ့လူတိုင်းဝန်ကြီးကဒေါသတကြီးတွန့်ပြန်မှုတွေဟာမှန်မှန်သတင်းတွေဖော်ပြနေတဲ့သတင်းမီဒီယာကြီးရဲ့အကြောင်းအဓိကဖြစ်ရတာလို့လည်းဒီနေ့ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။ဒီနေ့စောပိုင်းမှာပဲနယူးယောက်မြို့မန်ဟတ်တန်အောက်ပိုင်းရပ်ကွက်မှာမသင်္ကားစရာထုတ်ထုတ်ကိုသိမ်းဆည်းရမိတဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပြီးနောက်မှာပဲသမ္မတရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေကိုပြီးခဲ့တဲ့ရက်ကပေးပို့ခဲ့တဲ့ထုတ်တွေနဲ့ဆင်တူတဲ့ထုတ်ကိုတော့ဟောလိဝုဒ်ရုပ်ရှင်သရုပ်ဆောင်ရောဘတ်ဒန်နီရိုပိုင်ဆိုင်နဲ့စားတောက်ဆိုင်ကိုလိမ့်မှုထားတဲ့အကြောင်းလဲရက်တပ်ဖွဲ့တာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြတာပါ။တူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးမှာ sorry သတင်းစာဆရာဂျမဲခါရှော့ကီတပ်ဖြတ်ခံရမှုဟာကြိုတင်ချန်စီထားတဲ့လုပ်ရဖြစ်တဲ့အကြောင်း sorry နိုင်ငံကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံကပေးရတဲ့သတင်းအချက်အလက်တွေအရကြိုတင်ချန်စီတပ်ဖြတ်မှုဖြစ်တဲ့အကြောင်း sorry ဆိုးဝါရှင်နေရုံးရဲ့ညင်ညာချက်ကိုနိုင်ငံပိုင် SPA သတင်းဌာနကပေါ်ပြလိုက်တာပါ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်အရေးယူပြစ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရမျိုးတွေပေါ်ပေါက်လာနိုင်တဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ခုချိန်ထိကျန်နေတဲ့ရိုဟင်ဂျာတန်းဝန်းဟာအတင်းကျပ်ဆုံးကန့်သတ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရပြီးအပြင်းထန်ဆုံးဖိနှိပ်မှုတွေဟာပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့တနည်းကျော်ကာလအတွင်းဘာမှပြောင်းလဲလာတာမရှိလို့လူမျိုးတွေတပြတ်မှုဆက်လက်ဖြစ်ပွားနေတဲ့အကြောင်းမနေ့တုန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌကပြောဆိုလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနူမီတာ19.25ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာညာ9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
်